နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အဆန်းစုကြည်ဟာကြာသပတေးနေ့ကရခိုင်ပြည်နယ်အတွင်းပြည်ပခဖြစ်ခဲ့တဲ့ဒေသတွေကိုသွားတဲ့ခီးစဉ်ဟာကောင်းမွန်တဲ့ခီးစဉ်ဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်းပရက်စလီလာကလပ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေအကြောင်းဒီခီးစဉ်အတွင်းထည့်သွင်းပြောကြားခဲ့ခြင်းမရှိတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းနိုင်ငံတကာကတုံ့ပြန်ချက်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဒေါအောင်ဆန်းစုကြည်ဟာအကြမ်းဖက်မှုတွေတကြောပြန်ဖြစ်ပေါ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးဇုန်တို့ကိုနိုဝင်ဘာလ၂ရက်နေ့ကကြိုတင်ကြေညာထားခြင်းမရှိဘဲတွားရောက်ခဲ့တာပါ။ခီးစဉ်တွင်နှစ်ဖက်လူမှုအတိုင်းဝိုင်းအနေနဲ့တွေ့ဆုံခဲ့သလိုအကြမ်းဖက်မှုတွေကြောင့်ပျက်စီးသွားခဲ့တဲ့ကျေးရွာတွေပြန်လည်ထူထောင်ရေးလုပ်ငန်းအနေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီခီးစဉ်ပေါ်အမြင်အမျိုးမျိုးရှိနေကြတဲ့အထက်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မှုဟောင်း Priscilla Club ကတော့အပြုသဘောဆောင်တဲ့အမြင်မျိုးရှိပါတယ်
။ Well, I think it was excellent. It was an excellent idea. I also understand why she didn't go earlier.
ကျွန်မထင်တော့ဒါဟာကောင်းမွန်တဲ့ခီးစဉ်ဖြစ်တယ်လို့ကောင်းတဲ့အကြံဉာဏ်လည်းဖြစ်ပါတယ်။ဒေါန်ဆန်းစုကြည်နေနဲ့အစောပိုင်းကရခိုင်ပြည်နယ်ကိုဘာကြောင့်မတော်တဲ့ဆိုတာကိုကျွန်မနားလည်ပါတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဒေသဟာဘေးကင်းလုံခြုံမှုမရှိလို့ဖြစ်ပါတယ်။တိုင်းပြည်ခေါင်းဆောင်တယောက်ကိုလုံခြုံမှုမရှိတဲ့ဒေသကိုသွားခန့်ယူထုံးစံမရှိပါဘူး။သူမဟာတန်မှန်အယက်သားတူမဟုတ်ပါဘူး။ဒါပေမဲ့ဒါဟာမှန်ကန်တဲ့သတင်းစကားပားလိုက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။လူတွေကလည်းသူမကိုတွေ့ရတဲ့အတွက်ပျော်ရွှင်နေကြပုံရပါတယ်။အဲ့ဒီဒေသမှာဖြစ်သွားခဲ့တဲ့အခြေအနေတွေကြောင့်ကြီးမားတဲ့ဆန္ဒမှုဆိုင်ရာအချက်အသေးကြီးပြည်လဲရေးအတွက်အယက်သားအစိုးရကဥဆောင်လုပ်ကင်နေတယ်ဆိုတာကိုလည်းဒီခီးစင်ကနေဒေါန်ဆန်းစုကြည်ကပြသလိုက်တာလည်းဖြစ်ပါတယ်
။ဒေါန်ဆန်းစုကြည်အနေနဲ့ကတော့ရခိုင်ပြည်ပခကိုအပြန်အလှန်ပြောဆိုညှင်းခုံနေမဲ့အစားအလုံးနဲ့တက်တည်ပြဖို့စိတ်ပိုင်းဖြတ်ထားပုံရတယ်လို့သူ့အနေနဲ့ယူဆကြောင်းလဲ Priscilla Club ကပြောပါတယ
်။ Yeah, I met with her recently. I've discussed this with her.And she told me that fighting the international criticism of her with words.
ကျမမကြားသေးခင်တုန်းကပဲဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးဒီကိစ္စကိုဆွေးနွေးဖြစ်ခဲ့ပါတယ်။သူမပေါ်နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေကိုစကားလုံးတွေနဲ့ပြန်ပြီးတိုက်ခိုက်ဖို့ကမဖြစ်နိုင်တဲ့အတွက်အလုံးနဲ့ပဲတက်တည်ပြမယ်လို့ဒေါန်ဆန်းစုကြည်ကကျမကိုပြောပြခဲ့ပါတယ်။သူမအနေနဲ့လှုပ်တင်တာတွေကိုလှုပ်ဆောင်နေတယ်လို့လည်းကျမထင်ပါတယ်။ရခိုင်ပြည်နယ်ရင်းကထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာနေရပြန်လာနိုင်မယ့်အခြေအနေမျိုးဖြစ်လာအောင်သူမအနေနဲ့လှုပ်ဆောင်နေပါတယ်။အဲ့ဒီဒေသမှာနေထိုင်ကြသူတွေအားလုံးရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာဖို့အတွက်ရေရှည်စီမံကိန်းချပြီးဆောင်ရွက်နေတယ်လို့ထင်ပါတယ်။ဒါပေမဲ့အဲ့ဒီအတွက်အချိန်တွေအများကြီးယူရပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုဖြစ်ဖို့အတွက်ဒေသခံတွေအားလုံးကစိတ်ထဲနှလုံးသားထဲကနေထောက်ခံကြဖို့လိုအပ်တဲ့အတွက်ဖြစ်ပါတယ်။ဘာသာရေးကြောင့်ဖြစ်တဲ့ပဋိပက္ခဒီတဲ့ပိုးပြီးကြီးထွားလာစေမဲ့စစ်တပ်ကိုဝေဖန်ပြောဆိုတာမျိုးကိုလည်းသူမအနေနဲ့လုပ်လို့မရပါဘူး။ဒါပေမဲ့ဒီအစီအစဉ်အောင်မြင်မှုအတွက်သူမအနေနဲ့စစ်တပ်ရဲ့ထောက်ခံမှုရရှိဖို့တော့လိုအပ်ပါတယ်
။ဒေါန်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်အပေါ်အပြုသဘောဆောင်တဲ့အမြင်ရှိသလိုပဲဒီခီးစဉ်အတွင်းသူမအနေနဲ့ရခိုင်ပြည်နယ်အတွင်းစစ်တပ်ကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေအကြောင်းအိမ်တွေမိရှုခံရတဲ့အကြောင်းပြောဆိုတာမျိုးမရှိခဲ့ဘူးလို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကအာရှရေးရာညွှန်ကြားရေးမှူးBrett Adams ကပြောပါလေ
Did Aung San Suu Kyi acknowledge any of the army's abuses did she
ဒေါ်ဆန်းစုကြည်နေတဲ့စစ်တပ်ကကျူးလွန်ခဲ့တဲ့လောက်ရတွေကိုအတိအမှတ်ပြုပြောဆိုတာရွာလုံးကျွအိမ်တွေမိရှုခံခဲ့ရတဲ့အကြောင်းစစ်တပ်ကတပ်ဖြတ်ခဲ့တာတွေဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေ6သိန်းလောက်ထွက်ပြေးအောင်စစ်တပ်ကမောင်းထုတ်ခဲ့တာအဲ့ဒီအတွက်သူ့အနေနဲ့တောင်းပန်ခဲ့တာကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးပေးမယ်လို့ကတိပြုခဲ့တာသူမြန်မာနိုင်ငံမှာအချင်းကြနေစဉ်ကာလတွေတုန်းကသူ့အတွက်ကူညီလှုပ်ဆောင်ပေးခဲ့ပြီးတော့သူ့ကိုအင်တန်လေးစားကြတဲ့တခြားနိုင်ငံကခေါင်းဆောင်တွေရဲ့ဆွေးနွေးမှုတွေကိုထုတ်ဖော်ပြောဆိုခဲ့တာတွေမရှိခဲ့ပါဘူးသူ့ကိုကမ္ဘာခေါင်းဆောင်တဦးဖြစ်အသိမှတ်ပြုစေခြင်းနဲ့သူ့ရဲ့ဂုဏ်သိက္ခာကိုထိမ့်သိမ်းထားလို့လည်းဆိုရင်သူ့အနေနဲ့နှစ်ဖက်စလုံးနဲ့အဆင်ပြေအောင်ခြံစည်းရိုးပေါ်ရပ်နေတာမျိုးမလုပ်သင့်တော့ပါဘူးဒီလိုဆက်လုပ်နေလို့မရတော့ပါဘူးလက်ရှိဖြစ်ပေါ်နေတဲ့အခြေအနေမျိုးမှာကျင့်ဝတ်သိက္ခာအရတိကျပြတ်သားဖို့လိုအပ်ပါတယ်အထက်ခံဘွားတုံးကတော့ဒေါန်ဆန်းစုကြည်အနေနဲ့ကျင့်ဝတ်သိက္ခာပိုင်းအရတိကျပြတ်သားခဲ့ပါလေ
အခုလိုပဋိပက္ခဖြစ်နေတဲ့ကာလမျိုးမှာဒေါအောင်ဆန်းစုကြည်အနေနဲ့ခေါင်းဆောင်မှုမပြသနိုင်တဲ့အပေါ်စိတ်ပြက်မိကြောင်းလဲ Brett Adams ကပြောပါတယ
် We remain deeply disappointed in her lack of leadership her defenders say that she's in a difficult situation well
သူအနေနဲ့ခေါင်းဆောင်မှုမပြနိုင်တဲ့အပေါ်မှာကျွန်တော်တို့အင်မတန်စိတ်ပြက်မိပါတယ်သူ့ကိုထောက်ခံသူတွေကတော့သူဟာအကြက်တဲနဲ့ရင်ဆိုင်နေရတယ်လို့ပြောကြပါတယ် ဒါပေမဲ့ရိုဟင်ဂျာတွေဟာသူ့ထက်ပိုပြီးတော့ကြက်တဲတဲ့အနေထားမှာရောက်နေကြတာပါသူ့အနေနဲ့ဘယ်လိုရက်တည်မယ်ဆိုတာကိုတိတိကျကျပြသဖို့အချိန်ရောက်ပါပြီပြီးတော့ဒုက္ခတွေတွေဘေးကင်းလုံခြုံစွာနေရပြန်လာခွင့်ရပြီးတော့တရားဥပဒေရရေးယူမှုလည်းရှိသင့်ပါတယ
်ရခိုင်ပြည်နယ်အတွင်းပြည်ပခဖြစ်ခဲ့တဲ့ဒေသတွေပြန်လည်တိဆောက်ရေးလုပ်ငန်းတွေကိုတိုင်းနဲ့ပြည်နယ်အလိုက်ဒေသခွဲပြီးကူညီလှုပ်ဆောင်ကြဖို့ညွှန်ကြားထားပါတယ်ဒေါန်ဆန်းစုကြည်ဟာရခိုင်ပြည်နယ်ကပြည်ပခဖြစ်ခဲ့တဲ့ဒေသတွေကိုကြာသာပတိနေ့မှာနေချင်းပြန်သွားရောက်ခဲ့တာဖြစ်ပါတယ်။ခီးစဉ်မှာဒေါန်ဆန်းစုကြည်နဲ့အတူပြည်နယ်နဲ့တိုင်းဒေသကြီးတွေကပြန်လည်တိဆောက်ရေးတာဝန်ခံတွေအပြင်ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ကူညီလှုပ်ဆောင်ပေးကြမယ်စီးပွားရေးလုပ်ငန်းရှင်တွေလည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗျာ။